နာမည်ကျော် social media ကြီးတစ်ခုဖြစ်တဲ့ Twitter ကုမ္ပဏီရဲ့မှုဆောင်အရာရှိချုပ် Jack Dorsey အနေနဲ့သူသွားခဲ့တဲ့မြန်မာနိုင်ငံကဝိပဿနာတရားအကြောင်းတက်တက်ကိုပဲချီးမွမ်းရေးသားခဲ့ပြီးတဲ့နောက်ပိုင်းမှာအပြင်းထန်ဝေဖန်ခံရတဲ့ကိစ္စတွေကိုဒီနိုင်ငံတကာသတင်းမီဒီယာတွေမှာဆက်တိုက်ဖော်ပြနေကြပါတယ်။ရခိုင်ပြည်နယ်ကရိုဟင်ညာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်မုန်းထုတ်ခံခဲ့ရတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်ကိုအရေးယူပြစ်ပေးဖို့နိုင်ငံတကာတိုင်ဝိုင်းကဖိအားပေးနေတဲ့အချိန်မှာအခုလိုဩဇာကြီးတဲ့ social media ကုမ္ပဏီတစ်ခုရဲ့ခေါင်းဆောင်ကမြန်မာနဲ့ပတ်သက်တဲ့ရေးသားချက်ပေါ်လူများကအယုံဆက်ခဲ့ကြတာပါ။ဒီအကြောင်းမှတ်အင်ဂျင်နဲ့ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ Jack Dorsey ဟာ Twitter ကိုစတင်တွဲဖက်တည်ထောင်သူတဦးလည်းဖြစ်ပါတယ်။ social media ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပြီးခဲ့တဲ့လအနည်းငယ်လောက်က American Congress မှာပြုလုပ်တဲ့ကြားနာပွဲတစ်ခုအတွင်းTwitter နဲ့ပတ်သက်လို့သူတို့ပြန်လည်သုံးသပ်နေတာတွေကိုတာဝန်ရှိသူတဦးအနေနဲ့ Jack Dorsey ကကွန်ဂရက်မှာအခုလိုထွက်ဆိုခဲ့ပါတယ်
။ 12 years ago, we had this concept of followers and we made the number of followers
လွန်ခဲ့တဲ့စနေနေ့က Twitter account follower တွေနဲ့ပတ်သက်လို့ကျွန်တော်တို့မှာရည်ရွယ်ချက်ရှိပါတယ်။ကိုယ့်ရဲ့ account မှာ follower အရေးအတွက်ဘယ်လောက်ရှိသလဲဆိုတာသိတာထင်ရှားသိစေဖို့မြင်သာတဲ့စလုံး font အမည်နဲ့ကျွန်တော်တို့လုပ်ခဲ့ပါတယ်။ဒီလိုလှုပ်ဖို့ဆုံးဖြတ်ခဲ့ရတဲ့အကြောင်းရင်းကတော့ follower အရေးအတွက်များလာအောင်လူတွေလှုပ်ကြဖို့ဆွဲဆောင်မှုတက်တက်ပဲဖြစ်ပါတယ်။အခုကျွန်တော်မေးနေတဲ့မေးခွန်းကတော့ကိုယ့်ရဲ့အကောင့်မှာရှိနေတဲ့ follower အရေးအတွက်များလာတာကိုကြည့်ုံတက်တက်ဆွဲဆောင်တဲ့လုပ်ရဟာတကယ်ပဲလိုအပ်သလား။ follower တွေများပြီးကိုယ့်ရဲ့ကိုယ်ပွားအဖြစ် Twitter နဲ့ digital လူမှုကွန်ရက်တွေရဲ့အကျိုးအတွက်တကယ်ပဲလုပ်သလား။
အခုလို social media ရဲ့ဆိုးကျိုးကောင်းကျိုးတွေနဲ့ပတ်သက်လို့တာဝန်အကြီးဆုံးပုဂ္ဂိုလ်တဦးအနေနဲ့လူနည်းစုဒေတာတွေမှာအကြီးအကျယ်ဖိနှိပ်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်ကြောင့်နိုင်ငံတကာရဲ့ဝေဖန်မှုကိုခံနေရတဲ့မြန်မာနိုင်ငံကိုတွားရောက်ခြင်းသူတရားစခန်းဝင်ခဲ့တဲ့အတွေ့အကြုံတသက်ကိုပဲရေးသားခဲ့တဲ့အပေါ်တာဝန်မဲ့လုပ်ရက်အဖြစ်လူခွင့်ရေးလှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ရဲ့အမြင်ကတော
့ You know people are free to take vacations and visit countries and enjoy them but he works in the social media space
ပုံမှန်အနေနဲ့တော့လူတွေလောက်ကနေအလိုက်ရဲ့ပန်းပြေခီးထွက်နားယူလေရှိကြပါတယ်ဒါပေမဲ့သူကတော့ social media နဲ့ပတ်သက်ပြီးတော့အလုပ်လုပ်နေတဲ့သူဖြစ်ပါတယ် social media နဲ့ပတ်သက်ရင်မြန်မာနိုင်ငံမှာလူညာတွေကိုစန့်ကျင်မုန်တီးဖို့ platform တစ်ခုအနေနဲ့အသုံးချခဲ့တာဖြစ်ပါတယ်။ဒါကြောင့်လူညာတွေနဲ့ပတ်သက်ပြီးဘာတွေဖြစ်ခဲ့သလဲဆိုတာသူ့အနေနဲ့ညွှန်းဆိုပြောပြသင့်ပါတယ်။ social media company တစ်ခုအနေနဲ့တာဝန်ရှိကြောင်းပြောဆိုသင့်တယ်လို့နောက်မှလည်းအမုန်းစကားတွေမပွားများစေဖို့ဖန်တီးတဲ့ platform မဖြစ်စေရဘူးဆိုတဲ့အာမခံချက်မျိုးနဲ့ပြောဖို့သူ့အနေနဲ့တင့်တော်ပါတယ်။အဲ့ဒါနဲ့အတူသူခီးသွားခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေကောင်းတယ်ဆိုတာသူ့အနေနဲ့လွတ်လွတ်လပ်လပ်ပြောနိုင်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းပြစ်မှုကျူးလွန်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိမြောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကအဆိုးပြုထားတဲ့အချိန်ကာလမှာ Jack Dorsey ကသူ့အနေနဲ့မြန်မာနိုင်ငံကိုတိုးတိုးသိပ်သိပ်သွားရောက်ခဲ့တာပါသူရဲ့ဝိပဿနာတရားထိုင်ခဲ့တဲ့အတွေ့အကြုံပေါ်မြန်မာပြည်ကိုသွားရောက်ကြဖို့လဲတိုက်တွန်းခဲ့တဲ့အတွက် Jack Dorsey ကိုအများကထောက်ပြဝေဖန်ခဲ့ကြပါတယ် Brett Adams ရဲ့အမြင်ကတော
့ You know I think he basically is a very typical Silicon Valley leader who doesn't really understand the power of his platform and
သူအရကကို Silicon Valley မှာတွေ့ရလေရှိတဲ့ခေါင်းဆောင်တွေရဲ့တဘာဝအတိုင်းပြောသွားခဲ့တာပါသူရဲ့ social media platform ဩဇာအရှိန်ဘလောက်ကြီးသလဲဘလောက်တိုင်းတာထိတခြားဘက်ကိုနစ်နာထိခိုက်စေမလဲဆိုတာသူကောင်းကောင်းနားလည်ပုံမရပါဘူးဒီလိုနားလည်အောင်သူကိုယ်တိုင်စူးစမ်းအထောက်အကူမျိုးလည်းမလုပ်ပါဘူ
း Jack Dorsey အနေနဲ့မြန်မာနိုင်ငံခီးစဉ်အတွေ့အကြုံရေးသားချက်မတိုင်ခင်သူ့ရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းမှာလည်းဟိန္ဒူဘာသာရေးရာနဲ့ပတ်သက်လို့ဝေဖန်ရေးသားခဲ့မိတဲ့အတွက်အတော်လေးအပြင်းထန်ဝေဖန်ခံခဲ့ရပါဘူးပါတယ် Jack Dorsey ဟာသူ့ရဲ့မွေးနေ့နိုဝင်ဘာလ16ရက်နေ့အထိမ်းအမှတ်ဖြင့်နိုဝင်ဘာလမှာမြန်မာပြည်ကိုလာရောက်ပြီးဆရာကြီးဦးကိုအင်္ကာရဲ့ဝိပဿနာရိပ်သာကွဲတစ်ခုဖြစ်တဲ့မန္တလေးတိုင်းပြည်ဦးလွင်မြို့မှာရှိတဲ့ဓမ္မမဟိမဝိပဿနာရိပ်သာမှာ10ရက်ကြာတရားစခန်းဝင်ခဲ့တဲ့အကြောင်းကိုသူ့ရဲ့ Twitter အကောင့်မှာဒီဇင်ဘာလ9ရက်နေ့ကရေးသားခဲ့တာဖြစ်ပါတယ်ရှင်